လက်ပရန်ကျောင်းသားတပည့်ကိုဖြိုခွင်းရမှာအကြမ်းဖက်ကင်တွယ်ခဲ့တဲ့ရဲဝန်ထမ်းတွေကိုဖော်ထုတ်ရေးယူတင်ပြီးမာရင်းစွာဖမ်းဆီးထားတဲ့ဆန္ဒပြကျောင်းသားတွေကိုလည်းပြန်လွတ်ပစ်တင်တယ်လို့45 rights လူ့အခွင့်ရေးအဖွဲ့နဲ့ Harvard ဥပဒေတက်ကသူနိုင်ငံတကာလူ့အခွင့်ရေးဌာနတို့ကပူရဲထုတ်ပြန်တဲ့အစီရင်ခံစာကထောက်ပြထားပါတယ်ဒီအကြောင်းကိုကိုညံဝဲအောင်ကပြောပြပါမယ
်လွန်ခဲ့တဲ့မတ်လတုန်းကဘကိုးတိုင်းလက်ပရန်မြို့နယ်အတွင်းပညာရေးဥပဒေပြင်ဆင်ရေးချီတက်ဆန္ဒပြကြတဲ့ကျောင်းသားတပည့်ကိုဖြိုခွင်းချိန်မှာရဲတွေကအင်အားအလွန်ကျုံတုံးခဲ့တယ်ဆိုတာကိုဓာတ်ပုံအထောက်ထား900ကျော်ဗီဒီယိုဖိုင်40ကျော်မှာစစ်ဆေးတွေ့ရှိခဲ့ရတယ်လို့အော်တိုဘာလ10ရက်နေ့ထုတ်45 rights လူအခွင့်ရေးအဖွဲ့နဲ့ Harvard ဥပဒေတက္ကသိုလ်တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားတာပါလက်ဗရန်မှာရဲတွေရဲ့ပြုမှုပုံဟာနိုင်ငံတကာဥပဒေအရလည်းမညီတာကြောင့်အဲ့ဒီရဲတွေကိုအေးအေးယူအပြစ်ပေးတင်တယ်လို့ Harvard ဥပဒေတက္ကသိုလ်နိုင်ငံတကာလူအခွင့်ရေးကျွမ်းကျင်သူTyler Gian Nini ga pyo ba de
to take action against those that use excessive force which is a violation of international law and basic principles
အခြေခံလူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးအင်အားအလွန်ကျွံလှုပ်ဆောင်ခဲ့တဲ့ဒီရဲတွေကိုဖော်ထုတ်အေးအေးယူအပြစ်ပေးတင်ပါတယ်နောက်ထပ်ဆိုရင်စရာကောင်းတဲ့အချက်ကဖမ်းဆီးထားစဉ်ရဲအချုပ်ထဲမှာကျောင်းသားတွေအရိုက်နဲ့ခံရတာလည်းရှိပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာစုဝေးခွင့်မရှိသေးတဲ့အခြေအနေဟာအမတန်ဆိုးရိမ်စရာဖြစ်ပါတယ
်လက်ဗရန်တပိတ်ဖြိုခွင်းခြင်းဟာနေကင်းအချိန်မှာဖြစ်ခဲ့ပြီးအဖြစ်အပျက်တွေကိုတေချာရှင်းရှင်းလင်းလင်းတွေ့နိုင်တယ်လို့အစီရင်ခံစာကထောက်ပြထားပါတယ်။တကယ်တော့လက်ဗရန်တပိတ်အတွင်းရဲတွေဟာအဓိကယုံဖြိုခွင်းတဲ့ရဲစီမင်းစည်းကမ်းတွေကိုလိုက်နာဆောင်ရွက်တာမျိုးမရှိခဲ့ဘူးလို့ဟောင်ကောင်အခြေစိုက်အာဆလူအခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကရှင်းပြပါတယ
်။အစိုးရအဖွဲ့ကလည်းဒီကျောင်းသားတွေကိုမဖမ်းပါဘူးဆိုပြီးတော့ကြည့်ပြီးတော့မှကျောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းပြီးတော့ဖမ်းဆီးတယ်ဆိုတဲ့ကိစ္စကအစိုးရကိုယ်တိုင်ကကြည့်ကိုချိုးဖောက်ပြီးတော့အခုလိုမျိုးဖြစ်ရကိုတမင်ဖန်တီးပြီးတော့လုပ်ယူတယ်လို့ကျွန်တော်တို့ကမြင်တယ်။ရဲတပ်ဖွဲ့တွေရဲ့ပြုံဆောင်ရဲ့ချက်တွေအပေါ်မှာကြည့်ရင်လိုအပ်တာထက်ပိုမိုအင်အားသုံးပြီးတော့အကြမ်းဖက်ဖြိုခွင်းနေဆိုတာတွေကိုကျွန်တော်တွေ့ရတယ်။တရားရုံးမှာစစ်ဆီးတဲ့စစ်ဆီးချက်တွေအရာကိုကလည်းဒီချက်လက်တွေပေါ်လွင်ပြီးသားဖြစ်တယ်လို့သိရပါတယ်။
မြန်မာအစိုးရဟာကိုပေးထားတဲ့ဂရီကိုချိုးဖျက်ပြီးလက်ဗရန်တပိတ်ကိုဖြိုခွင်းခဲ့တာဖြစ်တယ်လို့လည်းဦးမင်းလွင်ဦးကထောက်ပြပါတယ
်။နိုင်ငံတကာရဲတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်မှုတွေဖြိုခွင်းတဲ့အခါမှာကြည့်ပါ။ပထမဦးဆုံးမိသားပိုင်းနဲ့ပဲမယ်၊ဒါမှမဟုတ်မျိုးရင်းနဲ့ပဲမယ်စသဖြင့်ပေါ့လေတစ်ဆင့်ပြီးတစ်ဆင့်သွားတာဖြစ်တယ်။အခုကအဲ့ဒီလိုမျိုးမဟုတ်ပဲနဲ့သတိပေးတားမြစ်ချက်တွေပညာနေတဲ့အချိန်မှာပဲဝင်ရောက်ပြီးတော့ရိုက်နှက်ဖန်ဆီးတာဖြစ်တဲ့အတွက်ရဲတွေရဲ့ဒီပြုံးနေနေမှုနေနေနည်းနဲ့မကင်ညီဘူးလက်ရှိပြဌာန်းထားတဲ့ဥပဒေပြဌာန်းချက်ဒီအတိုင်းလိုက်နာဆောင်ရွက်တာမဟုတ်ဘူးလို့ကျွန်တော်တို့ကပြောရခြင်းဖြစ်တယ
်အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့အချိန်နီးလာပြီဖြစ်တဲ့အတွက်အာဏာပိုင်တွေကရဲတွေကိုအသုံးပြုပုံနဲ့ပတ်သက်လို့သူတို့အနေနဲ့စိုးရိမ်ပြီးကြောင်းဟာဗတ်တက္ကသိုလ်ကတီလာဂီယန်နီနီကပြောပါတယ်
In the lead up to elections which are happening in just a few weeks in the country we're quite concerned about the implications for freedom of expression
ရုပ်ကောက်ပွဲနီလာချိန်မှာပြည်သူတွေကလည်းနိုင်ငံတစ်ခုလုံးအရေးနဲ့ပတ်သက်လို့သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာဖော်ထုတ်ပြသလာနိုင်ပြီးအာဏာပိုင်တွေကရဲတွေတုံးပြီးလက်ဗရန်မှာလို့အကြမ်းဖက်ဖြိုခွင်းမှာကိုကျွန်တော်တို့စိုးရိမ်မိပါတယ
်လက်ဗရန်တပိတ်ဖြိုခွင်းမှုမှာကျောင်းသားအများစုနဲ့ဝန်းရံပြည်သူတွေအပါအဝင်သတင်းနောက်တွေပါစုစုပေါင်း130နီးပါးအဖမ်းခံခဲ့ရပါတယ်အလုံးဟာအမှုမျိုးစုံနဲ့တရားစွဲခံရကအမှုရင်ဆိုင်နေရဆဲဖြစ်ပြီးတချို့ဆိုရင်ထောင်ဒဏ်6နှစ်ခွဲထိကြာခံရပွဲရှိနေပါတယ်ခင်ဗျာ